ဣသရေလ်ကာဇာနယ်ဇက်ဒေသမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေစုဝေးနေကြတာနဲ့အမျှပါလက်စတိုင်းဆန္ဒပြသူ9ဦးကိုတောက်ကြနေမှာဣသရေလ်စစ်တပ်ကပစ်တက်ခဲ့တယ်လို့ပါလက်စတိုင်းစစ်ဘက်ဆိုင်ရာလူသားတွေကပြောပါတယ်။ဒီဆုံးသူတွေထဲမှာအသက်16နှစ်အရွယ်တူလည်းပါဝင်ပြီးရုံးဝင်းစခန်းအခြေအနေတွင်နောက်ထပ်ပါလက်စတိုင်း408ယောက်လည်းဒဏ်ရာရသွားတယ်လို့ဂါဇာကျွမ်းမာရေးဌာနကပြောပါတယ်။အခုဒီဆုံးသူတွေနဲ့ဆိုဣသရေလ်စစ်တပ်ကပြစ်လို့ဒီဆုံးသူပါလက်စတိုင်းရေအတွက်ဟာပြီးခဲ့တဲ့သတင်းဘက်ကနေဆိုရင်28ယောက်ထဲမှနေရှိသွားပါပြီ။နေဇက်ချန်စီယိုကျိုးပေါမတော်အောင်တားဖို့အတွက်ဣသရေလ်စစ်သားတွေကမြေယုံပုံးတွေရော်ဘာဂျီတွေကြီးအစ်စ်တွေသုံးပြီးဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကလည်းချန်စီယိုနှက်မှာမတော်ကားတရားတွေကိုမိရှုတာကြောင့်ကောင်းကင်မှာအမဲရောင်မိခိုးလုံးကြီးဖြစ်နေပါတယ်။ပါလက်စတိုင်းဆန္ဒပြသူတွေဟာပောက်ကွဲစေတဲ့ပစ္စည်းတွေမိလောင်ပုံးတွေအများပြားနဲ့ပစ်ပေါက်ခဲ့ကြတယ်လို့ဆန္ဒပြသူတို့ကနေဇက်ချန်စီယိုကိုကြော်ဖြတ်ဖို့ကြိုးစားခဲ့ကြတယ်လို့ဣသရေလ်စစ်တပ်ကပြောပါတယ်။ဣသရေလ်နဲ့ဂါဇာကမ်းမြောင်ဒေသကိုပိုင်းခြားထားတဲ့ချန်စီယိုကနေမီတာ200-300လောက်အဝေးမှာပါလက်စတိုင်းဆန္ဒပြသူတွေကတဲတွေထိုးပြီးစခန်းချနေကြပါတယ်။